Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဟုပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားတိုက်ခိုက်မှုတွေက4ရက်နှစ်မြောက်ဖြစ်ဒီကနေ့လည်းဆက်ဖြစ်နေပါတယ်။တရှိုထောက်လန်းမှုဆွဆွဲချက်တွေထွက်ပေါ်နေချိန်အမေရိကန်ထိတ်တန်းထောက်လန်းရေးအရာရှိတယောက်ကိုဂျာမနီနိုင်ငံကနှင်ထုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ခုချိုချိုသိနေတဲ့သူကြီးညာပေးမှာပ
ါအခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ Unity Channel သတင်းတောက်တွေချမှတ်ခံရတဲ့အလုတ်ကျန်းတဲ့ထောင်တန်း၁၀နှစ်အပေါ်မှာလွတ်တော်ဥပဒေပြုရေးကော်မတီကနှုတ်ဆက်လွန်းတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့အတူထောင်ချခံသတင်းတောက်တွေလွတ်မြောက်ရေးဆူတောင်းပွဲကျင်းပခဲ့ရမှာတော့
သူတို့ကိုအပြစ်ပေးချင်တာတဲ့နောက်ခွဲမှာရှိတဲ့မီဒီယာသမားတွေအရန်ကိုဒီအစိုးရကို check and balance လုပ်ချင်တဲ့ဒီမှတ်ကြောက်တင်ရင်လည်းဒါသတင်းတွေရေးသားနေတဲ့မီဒီယာသမားတွေကိုထောင်နဲ့ဆယ်နှစ်ဆိုတာရှိတယ်ကွာဆိုတဲ့ message ပေးလိုက်တယ်လုံရဲကန်ရဲ့မရှိအောင်အလုတ်ကန်လုတ်တဲ့အခါမှာအရန်စဉ်းစားကြရဖြစ်သွား
အောင် NHK သတင်းတောက်ကိုတီဟထွေးပြပြခဲ့တာနဲ့အတူတခြားလုတ်ဖို့ကန်ဘက်မီဒီယာလောကရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ကြရမှာပါအဲ့ဒီနောက်မလေးရှားကလူမှုရေးလုပ်ငန်းဆောင်ရွက်နေတဲ့သူတွေတပတ်အတွင်းဆက်တိုက်တပ်ဖြတ်ခံရတဲ့အခြေအနေနဲ့မလေးရှားရောက်မြန်မာတွေရဲ့စိုးရိမ်ပူပန်မှုတွေအကြောင်းကိုလည်းပြောပြသွားပါမယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင
်ဂါဇာဒေသကို၄ရက်ဆက်တိုက်ဖြစ်အစ္စရေးကဒီကနေ့ထိဆက်လက်ထိုးစစ်ဆင်နေသလိုပါလက်စတိုင်းတွေဘက်ကလည်းရော့ကတ်တွေနဲ့ပစ်ခတ်တိုက်ခိုက်နေစေဖြစ်ပါတယ်ဒီကနေ့ဆိုပိုင်းအစ္စရေးရဲ့တိုက်ခိုက်မှုတစ်ခုအတွင်းဂါဇာကအိမ်တလုံးမှာလူသုံးယောက်ထပ်မံနဲ့သေဆုံးသွားခဲ့တဲ့အကြောင်းဂါဇာမှာရှိတဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောဆိုခဲ့ကြတာပါတရားပြစ်စင်တစ်ခုမှာတော့လေဗနွန်တောင်ပိုင်းကပစ်လိုက်တဲ့ရော့ကတ်ဒုံးကျည်တစ်ခုဟာအစ္စရေးမြောက်ပိုင်းဒေသကိုကျောက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမျိုးမရှိခဲ့ဘူးလို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရော့ကတ်ကိုဘယ်သူပစ်တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့လက်နက်ကြီးနဲ့ပြန်လည်တုံ့ပြန်ခဲ့တဲ့အကြောင်းလည်းအစ္စရေးကပြောပါတယ်နောက်ထပ် rocket တစ်ခုနဲ့ပြစ်ခတ်ခံခဲ့ရတဲ့အစ္စရေးနိုင်ငံတောင်ပိုင်းက Ashdod မြို့မှာတော့တပ်စီစံတဆိုင်မီးလောင်ခဲ့တာပါပောက်ကွဲမှုတွင်လူတစ်ယောက်ဒဏ်ရာရခဲ့တဲ့အကြောင်းလဲအာနာဘန်နီကပြောပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ် Ban Ki-moon ကတော့ Gaza ဒေသက Hamas စစ်သွေးကြွတွေနဲ့အစ္စရေးတို့ကြားအမြန်ဆုံးပြစ်ခတ်ရဆက်ရဖို့တောင်းဆိုထားပေမဲ့နှစ်ဖက်စလုံးကတိုက်ခိုက်မှုတွေကိုရပ်တန့်မဲ့လက္ခဏာမျိုးတော့မတွေ့ရသေးပါဘူးတွင်ရေးမှူးချုပ်ကတော့ prep cut တွေရဆဲဖို့အစ္စရေးနဲ့ Hamas နှစ်ဖက်စလုံးကထိနေနေလုံဆောင်ကြဖို့လဲလွန်ညွေးကောင်စီရဲ့အရေးပေါ်အစည်းအဝေးအတွင်းပြောဆိုခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့ဒုတိယကြော်သမရရွေးကောက်ပွဲရလဒ်ပေါ်အငင်းပွားနေကြတဲ့သမရကိုယ်စားလှယ်လောင်းနှစ်ဦးအကြားနိုင်ငံရေးအချက်အလက်ဆုံးသက်စီရေးဂျားဝင်ဆစ်ဆက်ပေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံမှာရောက်နေပါတယ်။ယာရူကအနားယူတော့မဲ့သမရဟာမစ်ကာဇိုင်းနေရာမှာအစားထိုးဖို့ဇွန်လ14ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်အဗ်ဒူလာအဗ်ဒူလာနဲ့သူ့ရဲ့ပြိုင်ဘက်အက်ရှရက်ဂါနီတို့နှစ်ဦးစလုံးကကြေညာထားတာပါ။ကနဦးထွက်ထားတဲ့ရလက်တွေရဂါနီကအဗ်ဒူလာကိုမဲအရေးအတွက်တသန်းလောက်သာနဲ့ဦးဆောင်နေပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ယုံကြည်မှုကိုပြန်တည်ဆောက်ဖို့ကြေပြန့်တဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်သင့်တယ်လို့ဆိုပြီးမတမာမှုဆိုင်ရာဆွဆွဲချက်တွေကိုအသေးချာလေ့လာဆန်းစစ်ရေးအမေရိကန်ရဲ့ပန်ကြားချက်ပေါ်ဒီကနေ့မစ္စတာကယ်ရီနဲ့အစည်းအဝေးမှာဂါနီကသဘောတူခဲ့ပါတယ်။မစ္စတာကယ်ရီယာဒီကနေ့မှာပဲမစ္စတာကာဇိုင်းနဲ့လည်းတွေ့ဆုံခဲ့ပြီးအဗ်ဒူလာနဲ့စကားပြောဖို့လည်းစီစဉ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာတိတ်ကိုအရေးကြီးတဲ့အချိန်ကာလတစ်ခုမှာရောက်နေပြီလို့ကာဘူးမြို့တော်စီညဘက်ရောက်သွားပြီးပြီးချင်းတောက်ကြနေမှာမစ္စတာကယ်ရီကပြောခဲ့ပါတယ်
။အစိုးရလေးဝဲချက်လက်တွေရရှိနိုင်မှုဂျာမနီထောက်လန်းရေးတွေကိုငွေချေးပေးစီကိုင်းနေဆိုရဲဆွဆွဲချက်နဲ့အမေရိကန်ထိတ်တန့်ထောက်လန်းရေးအရာရှိသူကိုနိုင်ငံကနှင်ထုတ်ခဲ့တဲ့ကိစ္စဟာလုံတင်လုံထက်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။
Unsere Entscheidung, den hiesigen Vertreter der US-Geheimdienste aufzufordern,
ကျွန်တော်ဆက်ချမှုကိုဖောက်ပြတဲ့လုံရက်ဖြစ်အခုလိုနှင်ထုတ်လိုက်တာဟာတင့်လျော်တဲ့ဆုံးဖြတ်ချက်ဖြစ်တဲ့အကြောင်းဘာလင်မြို့တော်မှာရှိတဲ့အမေရိကန်ထိတ်တန့်ထောက်လန်းရေးရရှိကိုဂျာမနီနိုင်ငံကနှင်ထုတ်လိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲဂျာမနီနိုင်ငံရဲ့ညူကလ িয়ার ရေးဆွေးနွေးပွဲအတွက်ဩစတြေးလျနိုင်ငံဗီယက်နမ်မြို့ကိုနောက်နှစ်ရက်ကြာသွားရောက်တဲ့အခါ အမေရိကန်နိုင်ငံခြားရေးဝန်ကြီးကိုသူပြောမယ်လို့လည်းဆိုပါတယ်။အရင်နေ့ဆုံးမဟာမိတ်နိုင်ငံတစ်ခုပေါ်ရှာရှာပါပါလှုပ်ခဲ့တဲ့ဂျာမနီနိုင်ငံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရိုကတော့တစုံတရာမှတ်ချက်ပေးပြောကြားတာမျိုးမရှိပဲဂျာမနီနိုင်ငံရဲ့လုံခြုံရေးထောက်လှမ်းရေးဆိုင်ရာဆက်ဆံရေးတွေဟာအင်မတန်မှအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တရားရုံးတစ်ခုကနေဓာတုအင်ဂျင်နီယာတူကိုထောင်ဒဏ်15နှစ်နဲ့ဒဏ်ငွေအမေရိကန်ဒေါ်လာ 28.3 သန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုအတွက်အမေရိကန်စက်မှုကွန်ထရိုးလုပ်ငန်းသုံးဓာတုပစ္စည်းထုတ်တဲ့ဒူးဖွန့်ကုမ္ပဏီစီကနေကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူခဲ့မှုနဲ့အဲဒီလိုပြစ်ဒဏ်ချမှတ်လိုက်တာပါ။အမေရိကန်နိုင်ငံသားအဖြစ်လက်ခံသတ်မှတ်ပေးထားတဲ့ Walter Liu ဟာလော်ဘဇော်တိုက်ပြီးသူ့ရဲ့မွေးစားတိုင်းပြည်ကိုတစ်ဆောက်ဖောက်ခဲ့တယ်လို့ကြာသပတေးနေ့တရားခွင်အတွင်းတရားသူကြီး Jeffrey White ကပြောခဲ့ပါတယ်။နေစဉ်သုံးပစ္စည်းတွေကိုဖြူဖွေးအောင်တန့်စင်တဲ့နေရာမှာအသုံးပြုတဲ့ဒူးပွန့်ကုမ္ပဏီရဲ့ချွတ်ဆေးနည်းပညာကိုတရုတ်အစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ကုမ္ပဏီတွေကိုဒေါ်လာ28သန်းနဲ့ရောင်းစားခဲ့တဲ့အတွက်လူးမှာအပြစ်ရှိတယ်ဆိုပြီးတော့ဒီနေ့အစောပိုင်းကဆုံးဖြတ်ထားတာပါလူးရဲ့အင်ဂျင်နီယာကုမ္ပဏီကိုလည်းတရားသူကြီးကဒဏ်ငွေဒေါ်လာ19သန်းချမှတ်ခဲ့ပါတယ်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းမှာရိုင်းနှက်မှုနှိပ်စက်ညှဉ်းပန်းမှုနဲ့အတင်းအကျပ်ခေါ်ဆောင်မှုတွေနဲ့ပတ်သက်လို့အကြီးအကဲအယူဆိုးတဲ့ထောက်ထားတွေအခိုင်အမာရရှိထားပြီးရုရှားလူလာသူခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တာကိုလည်းတွေ့ရှိရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။ယူကရိန်းအစိုးရကိုလူလာသူတွေကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတချို့ကိုလည်းတွေ့ရှိခဲ့ရတယ်လို့ Amnesty International အဖွဲ့ကပြောဆိုလိုက်တာပါ။မနေ့ကတော့ယူကရိန်းနိုင်ငံရှေ့ပိုင်းကတဘုံတွေဆက်လက်ထိန်းချုပ်ထားတဲ့ Donetsk မြို့ကိုပြန်လည်သိမ်းပိုက်မယ့်အကြောင်းသမ္မတ Petro Poroshenko ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့ထိန်းထိန်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတဘုံတွေရဲ့အမာခံစကန်နေရဖြစ်ခဲ့မှုတွေ Slovensk မှာရှိတဲ့တပ်ဖွဲ့ဝင်တွေကိုတွားရောက်တွေ့ဆုံစင်မှာသမ္မတကပြောဆိုခဲ့တာပါ။ရုရှားလူလာသူခွဲထွက်ရေးသမားတွေရဲ့ထိန်းချုပ်မှုတွေကြောင့်မျိုးစုမျိုးသားတွေစိတ်နှောက်ရှက်တွေဖြစ်နေရတဲ့အကြောင်းနဲ့ငင်းကြဲလက်နဲ့ဆွလွန်ရင်းနဲ့လူငင်းချမ်းသာဝင်ပေးရေးအစီအစဉ်တွေနဲ့သာအဖြေရှာရလိမ့်မယ်လို့လည်းသမ္မတကပြောဆိုသွားပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလူလာသူတွေရဲ့ခွဲထွက်ရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေအဖြစ်လူပုဂ္ဂိုလ်တွေကုမ္ပဏီတွေစုစုပေါင်းနောက်ထပ်17ခုကိုအရေးယူပိတ်ဆို့တံခတ်မဲ့စီးနှဲမှာထပ်မံပြေဆွတ်ဖို့ဥရောပသမ္မတက EU ကနေပြင်ဆင်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်
ပြည်တွင်းစစ်ဖြစ်နေတာ၄နှစ်ကြာလာပြီဖြစ်တဲ့ဆီးရီးယားနိုင်ငံရေးတွေကုလသမဂ္ဂတွင်မှုချုပ်ကသူ့ရဲ့အထူးတန်တမန်ဖြစ်ဝါရင်တန်တမန်တူဖြစ်တဲ့စတီဖန်ဒိုမစ်စထရာကိုခန့်အပ်လိုက်ပါတယ်။ဆီးရီးယားနိုင်ငံဘဝဒီမစ်စထရာဟာကမ္ဘာပေါ်မှာပြဿနာမျိုးမျိုးနဲ့အကြက်တဲစိုက်ခဲ့တဲ့နေရာတချို့အပါအဝင်ကုလသမဂ္ဂရဲ့တန်တမန်ရေးရာလုပ်ငန်းတာဝန်မျိုးမျိုးမှာနှစ်30ကျော်ကြာတာဝန်ထမ်းဆောင်ခဲ့မှုသူပါ။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်ဖြစ်တာမကအီရန်နဲ့လေဘနွန်တို့မှလည်းတာဝန်ထမ်းမှုပါတယ်။ဆီးရီးယားပြည်တွင်းစစ်အဆုံးသတ်စေဖို့နှစ်နှစ်ကြာစိတ်ပြက်ပွဲမအောင်မမြင်တဲ့တာဝန်ယူခဲ့ရပြီးတဲ့နောက်မေလမှာနှုတ်ထွက်သွားတဲ့လက်တာဘရာဟီမီနေရာမှာဒူမစ်စထရာကအစားထိုးတာဝန်ယူမှာဖြစ်ပါတယ်
။တရုတ်နိုင်ငံနောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဒေသမှာအကြမ်းဖက်မှုတွေဖြစ်ပွားအောင်အင်တာနက်ပေါ်မှာသတင်းအချက်လက်တွေဖြန့်ချိမှုနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့တသက်တရွန်းပြည်တော်တွေပါဝင်လူ30ယောက်ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အကြောင်းအစိုးရပိုင်းသတင်းကဖော်ပြပါတယ်။လူနေစုမွတ်စလင်ဝီဂါရီနေထိုင်ရာရှင်ချန်းဒေသမှာပြစ်မှုကျူးလွန်သူတွေအဖြစ်လူသုံးဦးတတတကျွန်းကျန်29ယောက်ကိုတော့ထောင်ဒဏ်၄နှစ်ကနေ15နှစ်ထိတရားရုံး9ရုံးကမနေ့တုန်းကပဲပြစ်ဒဏ်တွေစီရင်ခဲ့တာလို့လဲရှင်ချန်းဒေသကတရားခွင်ကစီရင်ချက်တွေနဲ့ပတ်သက်လို့တရုတ်စုအဖွဲ့ရုံးမြင့်တန်ကြားမှာဒီကနေ့ပြသရမှာကြေညာခဲ့တာပါဒီအနာဘယ်နေကတော့မကြသေးခင်တုန်းကဘာသာရေးလူမျိုးရေးအထူးကယုံတွေဖြစ်ပွားရမှာအင်တာနက်ပေါ်ကနေအကျမ်းဖက်နီးစနစ်တွေကိုဖြန့်ချီရလေ့လာရရှိခဲ့တယ်ဆိုပြီးဆွဆွဲထားတာပါမေလာထဲမှာတုန်းကတော့ရှင်ချန်းဒေသရဲ့မြို့တော်ဥရုံချီရဲ့ဈေးထဲမှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုအတွင်းမှာတော့လူပေါင်း40ကျော်သေဆုံးခဲ့တာပါဒီနှစ်ထဲမှာပဲလူပေါင်းဒါဇင်နဲ့ချိန်ပြီးသေဆုံးခဲ့ရတဲ့အထူးကယုံတွေနဲ့တက်ခိုက်မှုတွေကြောင့်တရုတ်စိုးရနဲ့အာနာမနီကတော့ဒီတိုင်းမှာလုံခြုံရေးကိုပုံမတင်းကျပ်လာခဲ့သလိုလူပေါင်းရာနဲ့ချီပြီးဖန်စီရေးယူထောင်နဲ့ပြည်တယ်နေပေးခဲ့သလိုတည်တံထိစီရင်မှုတွေလည်းရှိခဲ့ပါတယ်။ရှင်ချန်းဒေသဆိုရင်တော့လူများစုဟန်တရုတ်လူမျိုးတွေနဲ့လူနည်းစုမွတ်စလင်ဝီဂါတွေချမ်းမှာမကြသေးတဲ့နှစ်တွေအတွင်းတိမာမှုတွေကြီးထွားနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်
။ တရုတ်နိုင်ငံမှာပဲမူလာရန်ကျောင်းသားကလေးငယ်တွေလိုက်ပါလာတဲ့မီနီဗန်ဘတ်စကားတစ်စင်းဟာရေကန်တစ်ခုထဲကိုထိုးကျသွားတဲ့အတွက်ကလေးငယ်၈ယောက်အပါအဝင်လူ၁၁ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟျူနန်ပြည်နယ်ရဲ့မြို့တော်ချန်ရှားနာကတောင်ထူထက်တဲ့ဒေသမှာကျတာပရီနီနှောင်းပိုင်းကအဲ့ဒီမတော်တဆမှုဖြစ်ခဲ့တာလို့အစိုးရအဖို့စင်ဟွာသတင်းဌာနကပြောပါတယ်။ဘတ်စကားဟာကျောင်းကနေအိမ်ပြန်မဲ့ကလေးတွေကိုတင်လာတာပါ။သေဆုံးသွားသူတွေထဲမှာကျောင်းဆရာ၂ဦးနဲ့ကားမောင်းသူလည်းပါဝင်ပါတယ်။အကင်းဖြစ်ရတဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
2014ခုနှစ်ဇူလိုင်လ17ရက်တောက်ကြနေညနေပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအလုတ်ကျန်းနဲ့နှစ်ရှည်ထောင်တန်ချမှတ်ခံခဲ့ကြရတဲ့ Unity Channel သတင်းတောက်တွေအတွက်စုတောင်းပွဲအကြောင်းကိုပြောပြပါမယ်ရှင် Unity Channel အမှုဆောင်ချုပ်အပါအဝင်သတင်းတောက်၅ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်၁၀နှစ်ချမှတ်ခံရမှုကလွတ်မြောက်စေကြောင်းစုတောင်းပွဲတစ်ခုသတင်းသမားတွေစုဝေးပြီးဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။အခုလိုကြီးမားတဲ့ထောင်ဒဏ်ချမှတ်မှုမျိုးဟာမြန်မာသတင်းလောကအတွက်ကြီးမားတဲ့ချိန်ချမှုဖြစ်နေပေမဲ့သတင်းလွတ်လပ်ခွင့်ကိုအပြည့်အဝရတဲ့အထိကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းမြန်မာသတင်းသမားတွေကပြောပါတယ်။စုတောင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကပြောပြပေးမှာပါရှင်။
သတင်းလွတ်လပ်ခွင့်အတွက်ချိန်ချောက်မှုဖြစ်တဲ့ Unity သတင်းတောက်၅ဦးကိုအလုတ်ချမ်းနဲ့ထောင်ဒဏ်၁၀နှစ်ချမှတ်မှုကိုအပြင်းထန်ကန့်ကွက်ကြောင်းသတင်းသမားတွေကတညီတညွတ်ထဲပြောလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့ရွှေတဂုံဖျားအနီးကကျေးတွန်းဖျားမှာသတင်းသမားတွေစုဝေးပြီးတော့ဖမ်းဆီးခံရတဲ့သတင်းတောက်၅ဦးလွတ်မြောက်ရေးဆူတောင်းခဲ့ကြတာပါ။ထောင်ဒဏ်၁၀နှစ်ချမှတ်ခံရတာဟာသတင်းလောကနဲ့အစိုးရအကြားယုံကြည်မှုပြတ်ပြားစေတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသတင်းသမားတွေကတုံ့တက်ကြပါတယ်။
ကျွန်တော်တရင်အောင်လောက်လာ6နှစ်ပြည့်လောက်ပဲဗောနော်ဒီ6နှစ်ပြည့်တဲ့မှာအခုကျွန်တော်တမနာဦးသိန်းစင်လက်ထက်မှာဒီ7နှစ်ချလိုက်တဲ့ဟာလုံးဝပြင်းထန်တယ်လုံးဝမမြတ်တော့ဘူးလုံးဝမီဒီယာရောမှာတန်တဲ့ဆိုရရှိပြီးတော့ချက်စောင့်ကြည့်နေပြီးတော့မှာအကွက်အကြောင်းကြောက်တယ်လို့ကျွန်တော်တို့ဖိနေနေတယ်ကျွန်တော်ခန်းစားပါခင်ဗျ
11 Media ကဒုတိယသတင်းတောက်ချုပ်ကိုဝင်းမြင့်ကျော်ပြောသွားတာပါ2014 January လအတွင်းကမကွေးတိုင်းပေါ့မြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှက်ဝက်ဓာတ်လက်နက်စက်ရုံဆိုပြီးသတင်းဖော်ပြမှုနဲ့ပတ်သက်ပြီးUnity Channel ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းရဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလွတ်ဝက်အုပ်ဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖမ်းဆီးခဲ့တာဖြစ်ပါတယ်။မနေ့ကဇူလိုင်လ10ရက်နေ့မှာ Unity Channel ရဲ့သတင်းတောက်5ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲကာလမှာအခုလိုသတင်းသမားတွေကိုထောင်ချအရေးယူတာဟာအစိုးရတည်းရဲ့သတင်းလောကအပေါ်ပြင်းထန်တဲ့ဖိနှိပ်မှုဖြစ်တယ်လို့သုံးသပ်ကြပါတယ်။ NHK သတင်းဌာနရဲ့သတင်းတောက်ကိုတီဟာသွေးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ရှင်းပြ Unity Channel ရေးလိုက်တဲ့ဒီဆောင်းပါအငင်းပွားစရာရှိတာအမှန်ပဲပါဆိုတော့ဒါကောက်ဝဲပစ္စည်းဆက်ယုံတစ်ခုသူဓာတ်ပုံရိုက်တယ်ပါညာပေါ့နော်ဒါပေမဲ့ဆွဲထားတဲ့ပုံမှန်လည်းဟလာဟိုဒီနိုင်ငံတော်ရဲ့ဒီလူ့ဝတ်ချက်ကိုပေါက်ကြားစီတယ်ဆိုတော့ဟိုအနေထားရှိတယ်ဒါပေမဲ့ကျွန်တော်တို့အတိုင်းပြမှာအခု transition period မှာသွားနေချိန်မှာတစ်ဖက်ကိုတစ်ဖက်အတင်းတင်းကြပ်ကြပ်ကြီးတင်းကြပ်ကြပ်ကြီးရေးယူရမှုပဲထောက်တာညှတာမှုပေါ့နော်ဥပဒေမှာစကျွန်တော်တရားရုံးဆုံးဖြတ်ချက်ဆိုတာဖွင့်လို့ညှတာထောက်တာမှုဆိုတာရှိတာပေါ့ပြန်ကြည့်မယ်ဆိုလို့ချင်းဒီကိစ္စကတကယ်လည်းလူ့ဝတ်ချက်တွေပေါက်ကြားမသွားဘူးလုံခြုံရေးလည်းထိပါမသွားတဲ့ဒီခွင့်လွှတ်မှုကိုနားလည်ပေးမှုကိုဒီသတင်းတောက်တွေနည်းနည်းရတဲ့မရတဲ့အပြင်ကိုပို့ပြီးတော့ပြင်းထန်တယ်အပြင်ဒီ1010နှစ်ဆိုတာသူတို့ဘုရားမှာအရန်ထိခိုက်သွားတယ်နဲ့ထောင်တန်မျိုးချမှတ်ခြင်းခံရတာကကျွန်တော်ကသူတို့ကိုအပြစ်ပေးချင်တာတဲ့နောက်ကွယ်မှာရှိတဲ့မီဒီယာသမားတွေအရန်ကိုဒီအစိုးရကို check and balance လုပ်ချင်တယ်ဒီမှတ်ကြောက်တင်ချင်တယ်အဲဒါသတင်းတွေရေးသားနေတဲ့မီဒီယာသမားတွေကို message ပေးလိုက်တာမင်းတို့တွေအတွက်ထောင်တန်10နှစ်ဆိုတာရှိတယ်ကွာဆိုတဲ့ message ပေးလိုက်တယ်လုံရဲကန်ရဲ့မရှိအောင်အလုတ်ကန်လုတ်တဲ့အခါမှာအရန်စဉ်းစားကြရဖြစ်သွားအောင်ဖိအားပေးလိုက်တယ်လို့မြင်ပါတယ်
2015နီလာရာနဲ့အမျှလက်ရှိအစိုးရအနေနဲ့မီဒီယာကိုထိန်းချုပ်ဖို့ပြန်လည်စ조사လာနေတယ်လို့စူတောင်းပွဲကိုလာရောက်ခဲ့တဲ့ 7 day သတင်းစာရဲ့သတင်းတောက်ချုပ်ကိုအောင်သူရကခုလိုပြောပါတယ
်ဦးတင်းစိန်ဆွေရတက်လာပြီးနောက်ပိုင်းမီဒီယာလက်ခွင့်တွေထိုက်သိမ်းတဲ့လောက်ရလာတယ်တက်လာပြီး2015ရေကောက်ပွဲနီလာရာနဲ့အမျှမီဒီယာတွေပေါ်လွတ်လပ်လပ်ရေးခွင့်ရတယ်လို့ပဲဖန်ချင်းတယ်လို့ဖန်ထောင်ချတယ်လို့ချရေးယူမှုတွေအများကြီးရှိလာတဲ့အခါကျတော့ဒါမီဒီယာပြန်ပြီးတော့ထိန်းချုပ်ဖို့စ조사နေတဲ့ဘဝပြန်ပြီးချက်ပြန်ပြီးတော့ဒါ control လုပ်တာပါပဲ
သတင်းတောက်တွေကိုနှစ်ရှည်ထောင်တန်ချမှတ်မှုအပေါ်ပြည်တွင်းသတင်းသမားတွေတောင်မကနိုင်ငံတကာအဖွဲ့အစည်းအများစုကလည်းပြစ်တင်ရှုံချနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးနောက်ပိုင်းသတင်းလွတ်လပ်ခွင့်အထိုက်အလျောက်ရခဲ့ပြီးမြဲတိတိတသားပြောင်းလဲတိုးတက်လာတာမတွေ့ရပဲအာဏာပိုင်တွေဘက်ကသတင်းသမားတွေအပေါ်ကန့်သက်တားမြစ်မှုတွေချိန်ချောက်မှုတွေနဲ့ဖမ်းဆီးအရေးယူတာတွေပုံများလာနေတယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမထားသတင်းတောက်များအဖွဲ့ကဝေဖန်ထားပါတယ် Unity သတင်းတောက်၅ဦးအပြင် Democratic မြမအတန် DPP ရဲ့သတင်းတောက်ကိုစောဖေးအပါအဝင်သတင်းသမားအများစုကိုပိုင်းနဲ့ကျူးလွန်မှုဝတ္တရားနှောက်ယှက်မှုတွေနဲ့တရားစွဲဆိုတာတွေရှိပါတယ်အခုရပိုင်းတွင်ဒေါ်ဆန်းစုကြည်နဲ့ တိုင်းရင်းသားဒီမိုကရေစီအင်အားစုများကိုကြားဖြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်းသတင်းရေးသားခဲ့တဲ့ဘိုင်မွန်တက်နေအပတ်စဉ်သတင်းဂျာနယ်ရဲ့အက်ဒီတာနဲ့သတင်းတောက်၃ဦးကိုဖမ်းဆီးစစ်ဆေးပြီးတော့အရေးပေါ်စီမံအဥပဒေပုံမှန်၅ကကြီး၅ညလိုနဲ့အမှုဖွင့်ထားပါတယ်ညံဝိပြပြရေးပြပြစေမှုကိုရည်ရွယ်တဲ့ဒီပုံမှောက်တွေဟာအများဆုံးထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့လည်းသိရပါတယ်ခင်ဗျာ
ကိုစီသူပြောပြခဲ့တာပါရှင်အဲ့ဒီလိုမျိုးဒီပြည်တွင်းသတင်းမီဒီယာတွေပေါ်မှာအစိုးရအုပ်ချုပ်ရေးပိုင်းကလက်တလောအပြစ်ပေးအရေးယူနေတာတွေခေါ်ယူစစ်မေးနေတာတွေဟာပြင်းထန်တဲ့သဘောမျိုးတက်ရောက်တဲ့အကြောင်းမြမအရေးလေ့လာသူတွေကသုံးသပ်ပါတယ်တစ်ချိန်တည်းမှာပဲအခုလိုအစိုးရအုပ်ချုပ်ရေးကဒီလိုအရေးယူဆောင်ရွက်မှုတွေပေါ်မှာလည်းဥပဒေပြူရေးလွှတ်တော်ကော်မတီဘက်ကနှုတ်ဆက်လွန်နေတဲ့ဆိုပြီးတော့ဥပဒေပညာရှင်တွေကဝေဖန်နေတာတွေလည်းရှိပါတယ်အပြည့်စုံကိုတော့စက်သွင်းမေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
် Unity သတင်းဂျာနယ်ကအက်ဒီတာနဲ့သတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့အလုံကျန်းထောင်တန်း10နှစ်ချမှတ်လိုက်တာပြီးတော့ဒီအပိုင်းတွင်းမှာပဲပြည်တွင်းကဘိုင်မွန်တက်နေသတင်းဂျာနယ်ကအက်ဒီတာတွေကိုနိုင်ငံတော်အကြီးအကျယ်ပြတ်စင်မှုနဲ့ပုံမှန်တွေတတ်တာဟာအစိုးရရဲ့အရေးယူမှုတွေပြင်းထန်တဲ့သဘောလို့မြမအရေးစောင့်ကြည့်သူတွေကပြောဆိုပါတယ်တစ်ဆက်တည်းမှာပဲဒီကိစ္စတွေဖြစ်နေတဲ့အချိန်ပြည်အောင်လွတ်တော်ခေါ်ယူချိန်နဲ့တိုက်ဆိုင်နေပေမဲ့ဥရေပြည်ရဲ့လွှတ်တော်မှာရှိတဲ့ကော်မတီတွေကအခုဖြစ်ရပေါ်မှာဘာမှမပြောဆိုဘဲနှုတ်ဆက်နေတာဟာမဖြစ်သင့်ဘူးလို့မြမအရေးလေးလာအကဲဖြတ်ဒေါက်တာရမျိုးသိန်းက VOE ကိုပြောပါတယ
်အဲလွှတ်တော်မှာပေါ့လေပြည်အောင်စုလွှတ်တော်မှာလေပဲဟိုတော်တော်များများမှာတာဝန်ရှိတယ်လို့မြင်တယ်ဘာလို့လဲဆိုတော့တိုင်းပြည်တွေမှာအခုလိုမန္တလေး၃ရက်ရှိတာမှာအုပ်ချုပ်ရေးဥပဒေပြည်ရေးနဲ့တရားစီရင်ရေးမှာနော်တရားစီရင်မန္တလေးကိုထိန်းချုပ်မှုဟာဒီဥပဒေပြူရေးနဲ့အုပ်ချုပ်ရေးပေါ်လေအစိုးရနဲ့လွှတ်တော်နှစ်ရက်လုံးမှာတာဝန်ရှိတယ်လို့ပြောလို့ရတယ်ပေါ့အဲ့ဒီအခါကျတော့အခုလက်တလောအခုတို့ဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့အပြစ်ပေးအရေးယူမှုတွေနော်ပြစ်ဒဏ်ချမှတ်မှုတွေနဲ့ပတ်သက်ပြီးတော့နော်လွဲချော်မှုတွေရောနော်ဟိုပြင်းထန်မှုတွေရောအများကြီးကိုတွေ့ရတဲ့အနေအထားမျိုးမှာအဲအခုအများအဖြစ်တော့ဒီပြည်သူလူထုကိုကိုစားပြုတဲ့နော်ပြည်သူဆန္ဒကိုကိုစားပြုတဲ့နော်ဟိုလွှတ်တော်တွေအနေနဲ့နော်ဒီကိစ္စတွေကိုပြောဖို့လိုတယ်။နောက်ဆန်းရှင်းဖို့လိုတယ်။သုံးသပ်ဖို့လိုတယ်။နောက်ပြီးတော့ဒီကိစ္စတွေပေါ်မှာပြန်ပြီးတော့ဟလာဟိုဆန်းရှင်းဖို့လိုတယ်လို့အကိုကတော့မြင်နေဗျ။
ပကြတဲ့ခင်ရပိုင်းတွေအတွင်းကဖြစ်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းကလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲတော်အတွင်းမှာဆွေးနွေးတာတွေမလုပ်ခဲ့တာဟာလည်းပြောစရာဖြစ်တယ်လို့သူကဆိုပါတယ်မီဒီယာတွေပေါ်မှာလက်တလောအစိုးရအရေးယူမှုတွေဟာပြင်းထန်တယ်လို့ပြည်ထောင်စုတော်မှာဖွဲ့စည်းထားတဲ့တရားစီရင်ရေးနဲ့ဥပဒေရေးကော်မတီရဲ့ကော်မတီဝင်လည်းဖြစ်ပြည်သူ့တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥပဒေသားကပြောပါတယ်ဒါပေမဲ့တစ်ဖက်မှာတော့အခုလိုဆောင်ရွက်ချက်တွေကိုတွေးနေရပေမဲ့လည်းလွှတ်တော်ကော်မတီတွေအနေနဲ့ဒီကိစ္စတွေပေါ်မှာတစုံတရာပြောတာဆိုတာကန့်ကွက်တာအထီရောက်လုပ်နိုင်တဲ့လုပ်ပိုင်ခွင့်မျိုးမရှိဘူးလို့သူကပြောပါတယ
်အဲဒီနေ့ကော်မတီရဲ့အခြေအနေကတော့ဟိုဘာမှမလုပ်နိုင်တဲ့အခြေအနေမျိုးရှိရယ်တရားစီရင်ကိုကျွန်တော်တို့ဆိုရင်ဒီတရားစီရင်ဥပဒေကော်မတီပေါ့ဥတူအဝန်ကိုရဲ့ကော်မတီမှာဒါနဲ့တော့စမ်းစစ်ကြည့်လို့ရဲ့ဒီအရှိုင်းကော်မတီကဘာမှမလုပ်နိုင်ဘူးကော်မတီတွေကဟိုကဟိုကိုကတိုင်ကြဟိုဒီဘက်ပုတ်လိုက်ဒီဘက်တိုင်ကြဟိုဘက်ပုတ်လိုက်အဲ့လိုပဲတတ်တိုင်ရဲ့အစိုးရအဖွဲ့ကိုအလားတရားလွတ်တော်ရှုပ်ကိုပုတ်လိုက်ဒီနေ့တရားလွတ်တော်ပြည်တိုင်းဒေသကြီးတရားလွတ်တော်ပုတ်လိုက်အဲ့လိုပဲအဲဘောလီဝုဒ်ပုတ်နေရတဲ့အခြေအနေမျိုးရှိတယ်ကော်မတီတွေကဘာမှမလုပ်နိုင်ဘူး
မီဒီယာတွေပေါ်မှာတက်တဲ့ပုံမှားတွေကိုကြည့်မယ်ဆိုရင်တော့အလွန်အမင်းပြင်းထန်တဲ့ဥပဒေပုံမှားတွေတက်ထတာကိုတွေ့ရပြီးတော့ကိုလိုနီခေတ်ကကျင့်သုံးခဲ့တဲ့ငားညလိုဥပဒေတွေနဲ့တရားစွဲတာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေလိုဥပဒေမျိုးနဲ့စီရင်ချက်ချတာတွေဟာအစိုးရအနေနဲ့မီဒီယာတွေပေါ်မှာလက်တဆုံးအရေးယူတာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ဦးစီးတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ကော်မတီဝင်တဦးဖြစ်တဲ့ဒေါက်ကင်ဆိုးဝေကပြောပါတယ်ဒါပေမဲ့လည်းလွှတ်တော်ကဖွဲ့စည်းထားတဲ့ဒီကော်မတီအနေနဲ့ကော်မတီတစ်ခုအနေနဲ့သာယက်တည်နိုင်ပြီးတော့အမှန်တကယ်ဆောင်ရွက်ပေးနိုင်တဲ့နေရာမှာသူ့အနေနဲ့ဘာမှမလုပ်ဆောင်နိုင်ဘူးလို့လည်းသူမကဝန်ခံပြောဆိုပါတယ်
အခုဆိုရင်တရားမှုတွေစိုးမိုးရင်ကဟုတ်တယ်မလားဒါကိုချီချီရောက်ရောက်နေတယ်ဘယ်လိုကူညီနိုင်မလဲဆိုတာဖြစ်စေချင်တယ်ဟောဒါပေမဲ့အခုဆိုရင်တော့တကယ်တည်းနဲ့ငါးနေ့လည်းပြေတော့မယ်ပေါ့နော်ဟိုချီရောက်မှုဆိုတာဘာမှလည်းမတွေ့ရဘူးပေါ့နော်ဆိုတော့အခုတော့ပြောကြတာပဲတရားမှုတွေစိုးမိုးရင်အရေးကြီးတယ်တရားမှုတွေစိုးမိုးရင်အရေးကြီးတယ်ဆိုပြီးစာထည့်မှယူပဲတွေးနေတယ်ပေါ့နော
်လက်တလုံးမှာမီဒီယာအပါအဝင်လူလူကိုဖိနှိပ်နေတဲ့အနေအထားတွေမှာတိုင်းပြည်မှာအရေးပါတဲ့မန်တိုင်း၃ရက်အနေနဲ့အချင်းချင်းထိမ့်သိမ်းတာမျိုးနဲ့လှုပ်ဆောင်နေတာကိုမတွေ့ရဘူးလို့ဥပဒေပညာရှင်တွေကဝေဖန်ပါတယ်။အုပ်ချုပ်ရေးမန်တိုင်းရဲ့ကင်တွေတရားစွဲဆိုမှုတွေကိုနောက်ထပ်မန်တိုင်းတစ်ခုဖြစ်တဲ့တရားရေးမန်တိုင်းကလည်းအုပ်ချုပ်ရေးအလို့ကြအရေးယူပြတာတရားစီရင်မန်တိုင်းဟာအုပ်ချုပ်ရေးမန်တိုင်းအောက်ကိုတိတိတသားကြီးရောက်နေတယ်ဆိုတာကိုဝန်ခံတဲ့သဘောဖြစ်တယ်လို့လည်းဥပဒေပညာရှင်တရားတော်ရှင်နေဦးကိုနီကပြောပါတယ်
။အုပ်ချုပ်ရေးဌာနကမလိုလားဘူးဆိုရင်ဒါအပြင်းထန်ဆုံးပုံမှန်တွေနဲ့အရေးယူအပြစ်ပေးမယ်လို့တရားရေးဌာနကဒီလိုသဘောရှိသလားဆိုတဲ့မေးခွန်းဟာအဒီကနေ့အတော်အရေးကြီးတဲ့မေးခွန်းပဲ။နော်တရားစွဲဌာနကဘာပုံမှန်နဲ့ပဲစွဲလာစွဲလာ။ဘလို့အမုန်းအာဃာတနဲ့ပဲစွဲလာစွဲလာ။တရားရုံးကတော့တရားစီရင်တဲ့အခါမှာ ်မြတ်တရစီရင်ပေးဖို့တာဝန်ရှိတယ်တရားရေးဌာနသည်လုံးဝလွတ်လပ်နေရမယ်တရားစွဲအဖွဲ့အစိုးရဘက်ကစွဲလာသမျှအစိုးရဘက်ကရပ်မယ်အစိုးရအလို့ကျပြင်းပြင်းထန်ထန်အပြစ်ပေးမယ်ဆိုတဲ့ stand နဲ့ဒီလိုခံယူချက်မျိုးနဲ့အလုပ်လုပ်လို့ရှိရင်တရားရေးဌာနဟာအုပ်ချုပ်ရေးဌာနရဲ့လက်အောက်ခံအနေအထားလို့ပဲအလုံးကတုံ့တက်လိမ့်မယ်
အခုလိုပထမမန္တန်နဲ့တတိယမန္တန်တို့အကြားမှာအထင်းအထင်းမလို့ပဲတစ်ဖက်နဲ့တစ်ဖက်ရိုင်းနေပြီဆိုရင်ဒုတိယမန္တန်ဖြစ်တဲ့ဥပဒေပြူရေးမှာအမြင့်ဆုံးအာဏာရှိတဲ့လွှတ်တော်ကဒီကိစ္စတွေပေါ်မှာမေကွန်းထုတ်တာမျိုးတွေတော့ဒီချိန်မှာလှုပ်ဆောင်မှုကောင်းနေပြီလို့ဥက္ကဋ္ဌကသုံးသပ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင် Unity သတင်းတောက်တွေနဲ့ပတ်သက်တဲ့ဒီထောင်တန်းချမှတ်ခံရမှုပေါ်ဝေဖန်သုံးသပ်ချက်တွေကတော့ဒီလောက်ပါပဲအခုတခါမလေးရှားရောက်မြန်မာတွေပေါ်အသက်အန္တရာယ်ကို NDA ပြုခတ်နေရတဲ့အခြေအနေပြောပြပေးပါဦးမယ်မလေးရှားနိုင်ငံကွာလာလမ်ပူကမြန်မာအတိုင်းဝိုင်းရဲ့နိုင်ရေးကူညီမှုအတင်းဥက္ကဋ္ဌနဲ့ဘာသာရေးလုပ်ငန်းတွေမှာတက်တက်ကြွကြွပါဝင်ဆောင်ရွက်နေသူတဦးကိုဘသူဘဝမသိရသူတွေကဓာတ်နဲ့ခုတ်သွားခဲ့ကြတဲ့အတွက်တည်ဆုံခဲ့ရမှုတွေဟာဒီသတင်းပတ်အတွင်းမှာရှေ့စဉ်နောက်စဉ်ဖြစ်ပွားလာခဲ့ပါတယ်။ဒါကြောင့်မလေးရှားမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်ကြောင်ကြမှုတွေကြောင့်ကိုယ်တိုင်ပြည်ပကိုပြန်တော့မယ်လို့ဆုံးဖြတ်တဲ့သူတွေပိုများလာတယ်လို့မလေးရှားလူမှုရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်။အဖြစ်ဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူ KL နာယေကူညီမှုအသင်းခေါင်းဆောင်တို့ပါဝင်နှစ်ဦးကိုအမိမသိတဲ့သူတွေကဓာတ်တွေနဲ့ခုတ်ပြီးတပ်ဖြတ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းတဦးရဲ့ဇာပနပြီးမှနောက်ထပ်တဦးတပ်ဖြတ်ခံရတာဖြစ်တယ်ဆိုပြီး AR စေတနာဝန်ထမ်းအဖွဲ့မလေးရှားလူမှုကွန်ရက်ကဗဟိုကော်မတီဝင်ဦးစိုးညွန့်ကပြောပြပါတယ်
။ဒီမျိုးပိုင်ကမနေ့ကညမှသူကပူချုံးမှနေတာဗျ။ပူချုံးမျိုးနဲ့မကြီးကြရဟိုရက်ကွက်ပေါ့ဗျ။အဲဒီမှနေရ။သူမနေ့ကညဒီကောင်နဲ့ကျွန်တော်တို့ကုတူနီရဲ့ဟိုဟာဇာပနာခန္ဓာမှာကျွန်တော်တို့နဲ့တူတူရှိနေတယ်ကျွန်တော်နေမှတော့စကားတူပြောပြကြသေးတယ်အဲဇာပနာခန္ဓာတွေပါလေအားလုံးပြီးသွားတဲ့ခါကျတော့သူမျိုးထဲမှာပြန်ပြီးတော့သူ့ရဲ့ဟိုဟိုယုံမှရှိတာဟုတ်အနိုင်ကနေနေယုံမှသူတို့ထိုင်နေတယ်သူသားပြောတာဒါထိုင်ပြီးတော့မှပြန်သွားကြတာည၈နာရီခွဲလောက်မှသူတို့အဲ့ဒီနေရာကိုရောက်တယ်သူတို့နေရာပေါ့နော်ရောက်ပြီးတော့သူတို့အိမ်ပေါ်မတက်ခင်မှာသူ့ရဲ့ဘိုက်စာလို့ဆိုပြီးတော့သူတို့ဖလက်ပြဒီ shop lot လို့ခေါ်တာပေါ့အောက်မှာဆန်ရန်နေအပေါ်မှာအိမ်နန်းနေပါပြန်ရှင်းလာတော့လေသူ့ပြေတင်းစားလို့မပြီးဘူး။အဲ့ဒါနဲ့အဆိုင်မှာလည်းသူကမစားနေတာနဲ့သူ့ကောင်မှတော့စားတာ။အဲလမ်းမှာယူယုတ်ယုတ်ဖြစ်တော့ကြီးလိုက်တော့အဲ့ဒါအဲ့လိုဖြစ်နေသူ့ပြေခုတ်ခံထားရတာဖြစ်နေ။အဲ့ချိန်မှာခုတ်ပြီးတော့ဥပုံနဲ့ဖက်ပြီးတော့ဘယ်သူပဲဝမ်းမနဲ့တိကျမတိလိုက
်။အခုလိုမျိုးတပတ်အတွင်းမြန်မာနိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုတွေဖြစ်ပွားခဲ့တဲ့အတွက်စိုးရိမ်ပူပန်မှုတွေရှိနေကြောင်းတချို့ကတော့နေရရင်းကိုပြန်ဖို့တောင်ဆုံးဖြတ်ခဲ့ကြတယ်လို့လည်းဦးစိုးညွန့်ကဆက်ပြောပြပါတယ်
။ကိုယ်တော့တော့စိုးရိမ်ကြောင်းရနေကြတာပါဗျာ။ကိုယ်တော့ကျွန်တော်ပြောရရင်သူ့ရည်လေပြန်ရမယ်ဟောပါညာပေါ့အဲ့လိုမျိုးဒီမျိုးဖြစ်လာဆိုခက်စိတ်စိတ်လေးဖြစ်လာတော့ပူဆိုးတာဒီအားလုံးကနောက်ဆုံးဒီဖြစ်တာဖြစ်တဲ့လူကြီးကလည်းဒီလူကြီးဟိုဘာသာရေးတိုင်းဝိုင်းမှာနာမည်ကြီးနေတယ်အဲဒီကဘာသာရေးဒါကုမှုပိုင်လို့ဆိုလဲကျေနိုင်ကုမှုအတင်းပါဒါသူတို့ဆိုလဲဥက္ကဋ္ဌလောက်လာတာလည်းကြာပြီဒါမြန်မာမှာဘာမှဥုံးလို့ဟို pride အဖွဲ့အတင်းအဖွဲ့တခုလို့လည်းပြောလို့ရတယ်အနောက်ဒီကုတူမျိုးဆိုတာလည်းဘာသာရေးလူမျိုးရင်းကလည်းတော်တော်လေးဟိုကောင်းတဲ့လူတွေပါစကောင်းရှိပါတယ်သူတို့လည်းအပေါင်းအဟူမျိုးကြီးဆိုလည်းမတော့မတူတခါတည်းဒီရောစိတ်ကောမျိုးရောအကုန်လုံးကုမျိုးလုပ်ပေးနေတဲ့လူတွေပဲအဲ့လိုနာမည်ပြတ်တော့နည်းပ
ါမလေးရှားရဲတွေကတော့တပ်ဖြတ်မှုတွေအတွက်စုံစမ်းစစ်ဆေးနေတယ်လို့မြန်မာနိုင်ငံမှာအထူးကြုံနေဖြစ်ကြတဲ့ကအခုလိုမျိုးဖြစ်ရတွေမဖြစ်ဖို့အတွက်အထူးသတိထားနေပြီးလူမှုရေးအဖွဲ့အစည်းတွေနဲ့ဆက်ဆက်ဆောင်ရွက်မှုတွေရှိတယ်လို့လည်းမလေးရှားနိုင်ရေးကူညီမှုအသင်းကတာဝန်ရှိသူတဦးကလည်းပြောပြပါတယ်
အဲ့ရနေဒီပြဿနာမျိုးတွေမဖြစ်စေကျွန်တော်အပြဿနာတွေမဖြစ်အောင်ဆိုပြီးကျွန်တော်မလေးရှားမှာဘူပေါင်းဆောင်ရွက်ပေးကြပါတယ
်တပ်ဖြတ်ခံရသူ2ဦးအနက်2ဦးကတော့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေသူ2ဦးဖြစ်ပြီးတခြားအကြောင်းအရာတွေရှိနိုင်ပေမဲ့2ဦးကတော့တခြားပြဿနာတွေမရှိနိုင်တဲ့အတွက်စဉ်းစားလို့မရဖြစ်ရတယ်လို့လည်းမလေးရှားလူမှုရေးအဖွဲ့အစည်းတွေကဆိုပါတယ်ပြီးခဲ့တဲ့အပတ်တုန်းကလည်းအလားတူဖြစ်ရမျိုးတွေရှိခဲ့ပေမဲ့အခုလိုမျိုးအသက်သေဆုံးရတဲ့အထိမဖြစ်ခဲ့ပါဘူးအခုလိုမျိုးမြန်မာနိုင်ငံသားတွေတိုက်ခတ်ခံရမှုနဲ့ပတ်သက်လို့အခြေအနေတွေကိုမေးမြန်းဖို့အတွက်မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမလေးရှားတန်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မလေးရှားနိုင်ငံမှာရှိတဲ့စက်ကျင်ဘက်အဖွဲ့အစည်းတချို့ကနေမြန်မာနိုင်ငံသားတွေကိုအကြမ်းဖက်မှုသတင်းများရရှိခဲ့တာကြောင့်မြန်မာတန်ရုံးကစစ်တပ်မှုနဲ့တာဝန်ရှိသူတွေဟာမလေးရှားပြည်ထဲရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကိုတွားရောက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကနေအကာအကွယ်ပေးဖို့နဲ့ကျူးလွန်တဲ့တရားခံတွေကိုဖော်ထုတ်ပေးဖို့အတွက်မြစ်တာရက်ခံထားကြောင်းမြန်မာနိုင်ငံသားတွေကိုအသိပေးထားတဲ့ကြေညာချက်တစ်စောင်ကိုဇူလိုင်လ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ် ပြီးခဲ့တဲ့ကာလတွေတုန်းကဖြစ်ခဲ့တဲ့မြန်မာနိုင်ငံကအတီးကရုံးတွေကြောင့်မွတ်စလင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံမှာနေကြရတဲ့မြန်မာတွေကြားမှာခရရိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးနေရရင်ကိုပြန်ခဲ့ကြသူတွေလည်းရှိခဲ့ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်တော့တရားဝင်မှာပေါင်းရင်မြန်မာတွေတိုင်းကနန်းလောက်ရှိပြီးအလုပ်လုပ်ကင်နေကြတာပါ။အခုလိုမျိုးအမိမသိသူတွေရဲ့တပ်ဖြတ်
ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-239-382-5554ကိုခေါ်ဆိုနိုင်ကြပါတယ်ရှင်
ရာဇမခင်အခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးရွေးချက်နဲ့ကျုပ်ကိုင်လှုပ်ရှားနေတဲ့သူတွေရှိတယ်လို့သောရရှင်တွေယူဆကြပါလားတကယ်လို့ရှိခဲ့တဲ့ဇင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလားတိတိကျကျဖော်ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လည်ဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသော်ရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023-2994 fax number 2023-2994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ဓာတ်ရိုက်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဓာတ်ရိုက်လေးလိုင်းမှာဆွေးပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါရစေရှင်အခုနားဆင်နေကြတဲ့တောက်ကြနေညနေဘက် VOA အစီအစဉ်တွေမကြခင်ပြီးတော့မှာပါနောက်2နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာသတင်းပတ်စင်ကန္တာတွေကိုနားဆင်ရပါမယ်ပထမပိုင်းနိုင်ဝက်မှာလိုင်းလက်မီတာ190လိုင်းတို24တို့အပြင်လိုင်းတို့မီတာ25 31နဲ့51တို့မှာအစအဆုံးနားဆင်နိုင်ပါတယ်ရှင်အခုစီစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင
်ကာစာဒေသကို၄ရက်မြောက်ဖြစ်အစ္စရေးကဒီကနေ့ထိဆက်လက်ထိုးစစ်ဆင်နေတယ်လို့ပါလက်စတိုင်းတွေဘက်ကလည်းရော့ကတ်တွေနဲ့ပစ်ခတ်တိုက်ခတ်နေဆဲဖြစ်ပါတယ်ဒီကနေ့စောပိုင်းအစ္စရေးရဲ့တိုက်ခတ်မှုတစ်ခုအတွင်းကာစာကအိမ်တလုံးမှာလူ၃ယောက်ထက်မနည်းသေဆုံးတဲ့အကြောင်းစစ်ဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်တရားဖြစ်ရတစ်ခုမှာလည်းလမ်းလုံးတောင်ပိုင်းကပြက်လက်တဲ့ရော့ကတ်ဒုံးကြီးတစ်ခုဟာအစ္စရေးမြောက်ပိုင်းဒေသကိုကျရောက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမျိုးမရှိတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာပြည်ထောင်လာကကျင်းပခဲ့တဲ့ဒုတိယအကြိမ်သမ္မတရွေးကောက်ပွဲရလဒ်ပေါ်အငင်းပွားနေတဲ့သမ္မတကိုယ်စားလှယ်လောင်းနှုတ်ဦးနိုင်ငံရေးချက်တဲ့အဆုံးသက်စီချောင်းဝင်ဆစ်ဆက်ပြီးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအာဖဂန်နစ္စတန်နိုင်ငံမှာရောက်နေပါတယ်။ညာလူကအနာယူရမယ့်သမ္မတဟာမစ်ကာဇိုင်းနေရာမှာအစားထိုးနိုင်မှုဇွန်လ14ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရသူဖြစ်နိုင်ငံခြားရေးဝန်ကြီးရောအဗ်ဒူလာနဲ့သူ့ရဲ့ပြိုင်မဲ့အက်ရှရက်ကာနီတို့နှစ်ဦးစုံကကြေညာထားကြတာပါ။ကနဦးထွက်ထားတဲ့ရလဒ်တွေအရာဆိုရင်တော့ကကနီကအဗ်ဒူလာကိုမဲရီတို့တန်းလောက်နဲ့တာစီနဲ့ဥဆောင်နေတာပါအစိုးရလေးဝဲချက်လက်တွေရနိုင်မှုဂျာမီထောက်လှမ်းရေးတွေကိုစစ်ခိုင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ထိတန်းထောက်လှမ်းရေးရရှိသူကိုနိုင်ငံကနှင်ထုတ်တဲ့ကိစ္စလုံးတင်လုံးထက်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်တဲ့အကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်ယုံကြည်စစ်ချမှုကိုဖောက်ပြတဲ့လုပ်ရည်ဖြစ်ဒီလိုနှင်ထုတ်တာတင့်လျော်တဲ့ဆုံးဖြတ်ချက်ဖြစ်တဲ့အကြောင်းဗာလင်မြို့တော်မှာရှိတဲ့အမေရိကန်ထိတဲ့ထောက်လှမ်းရရှိကိုနိုင်ငံကနှင်ထုတ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲဂျာမန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ
အခုညနေပိုင်းအစီအစဉ်တွေကိုသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုငိမ့်ချန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bon Carlo ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာမှာလည်းပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။တော်တော်ရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.